အစ်ချက်နိုင်ငံမှာတော့မွတ်စလင်ညီကိုရိုများဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့မိုဟာမက်ဘာဒီယာကိုအစ်ချက်အာဏာပိုင်တွေကဖမ်းဆီးလိုက်တာနဲ့အတူပဲမွတ်စလင်ညီကိုရိုများအဖွဲ့အပေါ်နှိမ်နှင်းမှုတွေကလည်းအရှိန်မြင့်လာပါတယ်။အသက်80အရွယ်မစ္စတာဘာဒီယာကိုအင်ကာနီအစောပိုင်းကဖမ်းဆီးရမိတာပါ။အစ်ချက်ဆွေးရကိုရက်သတင်းပတ်တော်ကြားဆန့်ကျင်ဆန္ဒပြနေကြတဲ့ဒီဖြုတ်ချခံခဲ့ရသူသမရမော်စီကိုလူလာထောက်ခံသူတွေစုဝေးတဲ့နေရာအနီးကယ်ရိုမြို့အရှိတ်ဖက်ချမ်းကရက်ွက်တစ်ခုမှာအစ်ချက်အာဏာပိုင်တွေကသူ့ကိုဖမ်းဆီးရမိတာပါ။မိုဟာမက်ဘာဒီယာကိုမွတ်စလင်ညီကိုရိုများအဖွဲ့ကဖမ်းဆီးခံရတဲ့အခြားခေါင်းဆောင်တွေနဲ့အတူဒီလာမယ့်ဩဂတ်စ်လ25ရက်နေ့ကျလို့ရှိရင်တရားရုံးထုတ်ဖို့ရှိပါတယ်။သမရမော်စီကိုစစ်တပ်ကယာလီဝါနေဖယ်ရှားခြင်းမပြုခင်ရပိုင်းလူကဒီဂျွန်လာအတွင်းမှာမွတ်စလင်ညီကိုရိုများအဖွဲ့ချုပ်ဌာနချုပ်ယုံရှိမှလူတွေအသေးပြောက်ဖြစ်စေခဲ့တဲ့အကြမ်းဖက်မှုတွေဖြစ်အောင်လို့သူတို့လှုံ့ဆော်ခဲ့တယ်ဆိုပြီးတော့အာဏာပိုင်တွေကသူတို့ကိုဆွဆွဲထားပါတယ်။အစ်ချက်နိုင်ငံမှာတော့ဇူလိုင်3ရက်နေ့ကလေးကဆိုရင်အကြမ်းဖက်မှုတွေကြောင့်ဒီအစိုးရထုတ်ပြန်တဲ့တရားဝင်အသေးပြောက်ဆင်းဟာ1000ကျော်ရှိသွားပါပြီ။တည်ဆုံးသူဟာအစိုးရထုတ်ပြန်တာတက်ကိုအစမတန်ပုံများတယ်လို့မွတ်စလင်ညီကိုရိုများအဖွဲ့ကတော့ပြောပါတယ်။တစ်ချိန်တည်းမှာတော့ဒီဖမ်းဆီးခံထားရတဲ့ယခင်အီဂျစ်ခေါင်းဆောင်ဟောင်းဟော့စနီမူဘာရက်ကိုအီဂျစ်အာဏာပိုင်တွေကပြန်လွှတ်ပေးဖို့ရှိနေပါတယ်။မစ္စတာမူဘာရက်က2011ခုနှစ်လူလူအောင်ကြွားမှုနဲ့အတူယာလီကနေပြီးတော့ဆင်းပေးခဲ့ရပြီးတဲ့နောက်နှစ်နှစ်ကျော်ကြာထိန်းသိမ်းခံထားရတာဖြစ်ပါတယ်။